ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာရွှေပြောင်းအလို့သမားတရားကျော်ကိုထိုင်းမြန်မာနယ်စပ်ရနောင်းကော်တောင်းလန်းကနေမနေ့ဒီဇင်ဘာလ28ရက်နေ့ကထိုင်းဆိုရကပြည်နယ်နဲ့ပေးခဲ့ပါတယ်။သူတို့မှာတရားဝင်အလို့လုံခြုံရေးတပ်တွေစာရွက်စာတမ်းတွေမတူတာအထောက်ထားတွေမခိုင်လုံတာနောက်မွေးစေတဲ့ဆေးရွက်တွေကိုတုံးဆဲတာကြောင့်ဆိုပြီးသူတို့ကိုပြည်နယ်နဲ့ပေးလိုက်တာပါအခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတွင်ကိုတရားမဝင်ဝင်ရောက်လာသူတွေနဲ့စာရွက်စာတမ်းမပြည့်စုံတာပြီးတရားမဝင်နေဆက်ချက်ကျော်တာပြီးလူကုန်ကူးကံရမှုတွေကြောင့်ဖမ်းဆီးပြီးဒီဇင်ဘာလ28ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးရခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရှေ့ပြောင်းလို့သမားပညာပေးစင်တာကော့တောင်းမြို့တာဝန်များဦးမိုးဝေကပြောပါတယ်
။မနေ့ကတော့ကျွန်တော်တို့က28ရက်နေ့ပေါ့နော်။အဲ့တော့ရောက်ချလဲက96ရောက်မေကလေး6ရောက်အလုံးပေါင်း104ရောက်ပေါ့။
ထိုင်းနိုင်ငံထဲမှာလည်းတရားမဝင်အလုပ်သမားတွေဆက်ရက်ကလည်းမတူတဲ့အလုပ်သမားတွေကိုလက်ခံထားတဲ့အလုပ်ရှင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေတာကြောင့်အလုပ်ရှင်တွေဘက်ကလည်းအလုပ်သမားတွေကိုလက်မခံရတဲ့အခြေအနေမှဖြစ်လာတယ်ဆိုပြီးဦးမိုးဝေကဆိုပါတယ
်။အဲ့ဒါတော့ဒီကတော့သူတို့ရဲ့ဟိုပါသူတို့အလုပ်သမားတွေကသူတို့ဘောပေါ်မဲ့လောက်တာဟာဒီဆိုးဆိုးဝါးတာတွေတော့ရှိတာပေါ့လေ။အဲ့ဒါလည်းပါတယ်ပြီးလို့ရှိရင်သူတို့ကလည်းသူတို့ကလည်းအလုပ်လုပ်ချင်သေးတယ်ကြာဖြတ်ပြီးတော့လေ။ဒါမှမပြန်ချင်သေးဘူးသူတို့ကအများကြီးတော်တော်များများ။ဟု
တ်ကဲ့
။သူတို့လုပ်ရှင်တယ်လက်ဆန်ရဲတော့ဘူးနော်။အဲ့ဒါလည်းရှိတယ်။ခိုင်းမှလည်းသူကလက်ရှိနည်းနည်းကြိတ်ကြနေတာဟာကြိတ်ကြတာဆိုတာအဲတီတီကြကြလုပ်နေတယ်ဆိုတော့အဲ့ဒါသူတို့ကဟိုပေါ့လုပ်ချင်တာပေါ့လေ။ဒါတူရည်ရတာဝန်မြူပေးတာလေပွဲစားကိုကြောင်းတော့ဆိုအပေးပြီးတော့ဘောမမင်းနေပြီးတာလောက်ဖြစ်တာလေသူပြည့်စုံတာလေအဲ့ဒါလေးခင်ဗျားတို့ကြည့်တာဟုတ်လို့
ပြီးခဲ့တဲ့အပတ်ဒီတုန်းကတော့အထောက်အထားပြည့်စုံရှိတဲ့လုံသမားတချို့ကိုပြည်နေတံပေးခဲ့တာကြောင့်လုံအားကငွေကြေးမရလိုက်တာတွေအပါအဝင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်နိုင်ငံကူးလက်မှတ်ဗီဇာချင်းနဲ့လုံငန်းခွင်ကအခွင့်အရေးပါဆုံးရှုံးပြီးအနည်းဆုံး6လကနေ2နှစ်ထိပြည်နေတံပေးခံရတာကြောင့်နင့်နာမှုတွေရှိနေကြောင်းကော့တောင်းမြို့မှာအလုပ်သမားပညာပေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်။